မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်လူသုံးဦးထပ်တိုးသေဆုံးခဲ့တယ်လို့ကျမိုင်းအားသာဝန်ကြီးဌာနကစက်တင်ဘာလ19ရက်နေ့ညပိုင်းမှာအတည်ပြုကြေညာခဲ့ပါတယ်။မနက်ပိုင်းထုတ်ပြန်ချက်မှာလည်းသေဆုံးသူ12ဦးရှိတာဖြစ်လို့တရက်တည်းထုတ်ပြန်ချက်မှာသေဆုံးသူရေအတွက်အများဆုံးလည်းဖြစ်ပါတယ်။အခုချိန်ထိမနေ့ကသေဆုံးခဲ့သူ14ဦးပါဝင်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း60ရှိပြီဖြစ်ပါတယ်။အတီးပြူလူနာတေ148ရောက်ရှိတယ်လို့လည်းစက်တင်ဘာလ19ရက်နေ့ညပိုင်းမှာအတီးပြူတင်ညာခဲ့တာကြောင့်19ရက်နေ့တရက်ထဲကူးစက်သူ226ရောက်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူစုစုပေါင်း4043ရောက်ရှိပြီဖြစ်ပါတယ်။19ရက်နေ့နေ့လယ်ပိုင်းထိစောင့်ကြည့်လူနာတေ305ရောက်တိုးလာပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေတဲ့အထက်ရောဂါအခံရှိသူတွေအသက်အရွယ်ငယ်ရွယ်သူတွေပါဝင်လာတာကြောင့်အရေးထက်ပိုပြီးကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ခင်ဗျ။